NASA American Agatha 出山一会が2018年5月3日にも出展来て、Agatha 出山一人を、あぶしん提供で女の子を呼び、あにか流浪さんごと、ブルーチャンサーたばで、NASA 提供研究者、ドクター・ブリーダーさんが紹介しました。
ကဘာရဲ့နေရာအစပေါင်း3သိန်းကျော်လေးတယ်ပြီးတော့ကဘာချင်းတဲ့အစ100မကကြီးပါတယ်နောက်ကဘာကနေမိုင်63တန်းဝေးတယ်အဲ့တော့အလင်းအလျင်နဲ့တနာယုံ 3,600 လောက်မြန်နဲ့တစ်စက္ကန့်ပေါ့နော်အဲ့လောက်မြန်နဲ့အလင်းအလျင်နဲ့တွားရင်နေကို10မိနစ်အတွင်းရောက်သွားမှာပါဒါနဲ့ပါကာဆိုလာပရိုပါကာနေသုတေသနာလုပ်တဲ့ဂျူရူကတော့နိုဝင်ဘာလလောက်မှာနေမျက်နှာပြင်နောက်ပထမအချိန်စပြီးတော့ပတ်မှာဖြစ်ပါတယ်။နောက်2လ3လနေတော့ဆိုလို့ရှိရင်စရောက်သွားပါပြီ
။ဒီလောက်ဝေးကွာတဲ့နေရာကိုပါကာဂျူရူကဘယ်လိုပုံစံနဲ့တွားဖို့စီစဉ်ထားလဲဆိုတာကြည့်ရအောင်ပါ
။သူကဘယ်လိုတွားရလဲဆိုတော့တောက်ကြာဂျူရဲ့ဆွဲအားနဲ့အချိန်ကိုယူပြီးနေကို24ချိန်ပတ်မှာဖြစ်ပါတယ်။ဒီပတ်လမ်းကြောင်းကြောင်းနေမျက်နှာပြင်နဲ့အနည်းဆုံးကဒီနေ့နဲ့ပြင်ညမိုင်3တန်းခွဲလောက်ရောက်အောင်ကိုအနီးကအောင်သွားနိုင်ဖို့အတွက်ကိုဒီတောက်ချာကျူပိုက်ရင်ပိုက်ရင်တဖြည်းဖြည်းအနည်းဆုံးရောက်အောင်သွားရတာဖြစ်ပါတယ်အဲ့တော့နေနဲ့အနည်းဆုံးရောက်တဲ့အခါမှာတနအီကိုမိုင်4သိန်းလောက်နဲ့ပြန်มาဖြစ်ပါတယ်အဲ့လောက်ထိညံပြန်နိုင်ဖို့အတွက်ကသူ့မှာအင်ဂျင်ရိုင်းလို့မရှိပါဘူးဒါနဲ့ဒီပတ်လန်းချောင်းရဲ့အချိန်ကိုယူပြီးတော့နေဆွဲအားနဲ့တောက်ချာကျူကပတ်လန်းနဲ့တွဲပြီးပတ်ရတဲ့ပုံစံမျိုးနဲ့ပတ်ရတာဖြစ်ပါအဲ့ဒါကြောင့်သူက2018ခုနှစ်ကနေ2025ခုနှစ်အတွင်းဒီပတ်လမ်းကြောင်းကို24ကနေအနည်းဆုံးကိုရအောင်တဖြည်းဖြည်းနဲ့ဘဲဥပုံလမ်းကြောင်းနဲ့ပတ်သွားမှာဖြစ်ပါတယ်
။နေကိုစူးစမ်းဖို့စတင်ခဲ့တဲ့ Solar Probe တုံးက Jupiter Charity ဂျူရဲ့ဆွဲအားနဲ့အရှင်ယူဖို့စဉ်းစားခဲ့ပေမဲ့အခု Parker Solar Probe ကတော့ Venus တောက်ကြာဂျူရဲ့ဆွဲအားနဲ့အရှင်ယူမှာဖြစ်ပါတယ်။ဒီစူးစမ်းရင်လည်းရင်ထဲမှာတက်ဆင်ထားတဲ့ဆက်ပစ္စည်းတွေဘလို့အလုပ်လုပ်မှာပါလဲ
။ပါကာရဲ့အလေးချိန်ကပြီးတော့ကီလိုဂရမ်200လောက်လေးပါတယ်။သူ့ပေါ်မှာဒီထဲမှာရှိတဲ့လျှက်စစ်ဆက်ပစ္စည်းတွေအလုပ်လုပ်ဖို့အတွက်လျှက်စစ်တအားလိုတဲ့ဟာတော့သူ့မှာဆိုလာပြားတွေပါသွားပါတယ်။နင်းနဲ့အရန်ပြီးသွားတဲ့အခါကျလေဒီဆိုလာပြားတွေကအပူမခံနိုင်တဲ့အတွက်သူတို့ခောက်ပြီးတင်လို့ရတယ်။ပြည့်တဲ့အခါကျနေနဲ့အရန်ဝေးသွားတဲ့အခါကျဒီဆိုလာပြားတွေပြန်ဖွင့်ဖြတ်ပစ္စည်းတွေနဲ့ကွန်ပျူတာတွေအလုပ်လုပ်ခိုင်း data တွေပြန်ပို့ပေးပါလား
နေလားကိုရောက်သွားတဲ့အခါမှာရောစက်တွေအရေးတော်မသွားအောင်ဘယ်လိုလုပ်ထားပါလဲလဲ
နေနဲ့ပြင်နဲ့အနည်းဆုံးအချိန်ရောက်သွားတဲ့အခါမှာဂျိုလူရဲ့အပူကာပစ္စည်းကအပူချိန်စင်တီဂရိတ်1400လောက်ရှိတယ်အပူချိန်ကိုသူခံစားရလိမ့်မယ်ဒါသူတို့ရှိလို့ချင်း1400ဆိုတဲ့အချိန်ကတန်အရေးပျော်လောက်တဲ့အပူချိန်ဖြစ်နေတယ်။ဒါပေမဲ့အရင်မပြောဘာလဲဆိုတဲ့အခါကျနေဘက်ကိုမျက်နှာမူကြတဲ့ဂျူတုရဲ့အကကတိတ်ကောင်းတဲ့အတွက်အဲ့ဒီအကရဲ့အနောက်မှာရှိတဲ့တက်ပစ္စည်းတွေကဘူလာကျွန်တော်တို့အခန်းထဲမှာရှိတဲ့အပူချိန်လောက်အထိပဲနေလို့ရအောင်လုပ်ထားပါတယ်။နေမြဲတဲ့ပုံမှာရှိတဲ့ဒီပရမာအဏုမြူတွေဖြစ်တဲ့ electron proton နဲ့ helium ion တွေရဲ့တိတ်တူးမှုဘယ်လောက်ရှိသလဲနောက်ပြီးတနည်းအားဖြင့်ဘယ်လောက်ကျွေးဝသလဲဆိုတာကိုတိုင်းကြဖို့ဖြစ်ပါတယ်ဒီပရမာအဏုမြူတွေကအချိန်နဲ့လွင့်ပြန်နေတာပါတိတ်ပူလွန်အားကြီးတဲ့အတွက် hydrogen ကနေ helium ဘဝကိုပြောင်းတဲ့အခါကျလို့ရှိရင်ထုတ်လိုက်တဲ့စွမ်းအင်တွေကတိတ်ပူလွန်အားကြီးတဲ့အတွက်တိတ်တောက်နေပြီးတော့ပရမာအဏုမြူတွေကလွင့်ပြန်နေတဲ့အတွက်တိတ်ပံအတုံးဆုံးနဲ့ဆိုလို့ရှိရင်ဒါကို solar wind လို့ခေါ်ပါတယ်နေပေါ်မှာတိုက်ခတ်နေတဲ့နေရဲ့လေလို့လည်းနာမည်ပေးထားပါတယ
်အရင်တော့ဒီလိုမျိုးနေစီကိုလွတ်တင်ခြင်းနဲ့နှက်လို့မရဘူးအခုတော့နီးပညာအသစ်တွေတိုးလာမှလွတ်တင်လို့ရတယ်ဆိုတော့ဘာကြောင့်အဓိကလွတ်တင်လို့ရတာပါ
အဓိကဟိုနီးပညာကွန်ပျူတာနီးပညာဥပမာအားဖြင့်ကျွန်တော်တို့ဒီကွန်ပျူတာနီးပညာဘလောက်တောင်မှအတိုးတက်လာလဲဆိုလို့ရှိရင်ကျွန်တော်တို့သုံးနေတဲ့ cellular phone ရဲ့ကျက်ချက်နိုင်တဲ့အရေးအချင်း efficiency ပေါ့နော်သူစွမ်းကဘလောက်တောင်ကောင်းလဲဆိုလို့ရှိရင်1960လောက်မှာလာကပါကိုပြစ်တင်လိုက်နိုင်တဲ့ဒီစိတ်တန်ကအမှတ်ဒုံးမြန်ကြီးတစ်ခုလုံးကိုထိမ့်တဲ့ထိမ့်ချုပ်တဲ့ကွန်ပျူတာရဲ့အစပေါင်းများစွာဒါလာအောင်ကိုတိုးတက်လာပါပြီဒါဒီအဲ့ဓာရီရဲ့ကွန်ပျူတာနည်းပညာတိုးတက်လာတာတိတ်အဓိကကြပါတယ်နောက်တစ်ခုကဒီ communication ပေါ့နော်ဆက်သွယ်ရေးဂျူဒူတွေရဲ့ဆက်သွယ်မှုနောက် player set နည်းပညာ electronic နည်းပညာတိုးတက်မှုအများကြီးဆောင်ရပါတယ်ဒီသိပ္ပံသူတေသနာအချက်အလက်တွေကိုတလောက်ဝေးတဲ့နေရာနဲ့ပို့ပေးဖို့နောက်တစ်ခုကဒီ material science ဆိုခေါ်တဲ့တတ္ထု ဗေဒပညာကိုတော်တော်ကိုကျွမ်းကျင်နားလည်ပြီးတော့အခါကျရင်ဒီပညာတိုးတက်လာမှသာလည်းလုပ်လို့ရပါတယ်ဥပမာအပြင်ယူနေပေါ်ကိုယူအာကာသရင်တစ်ခုကိုလွတ်တင်လိုက်လို့ရှိလို့ရင်ချက်ချင်းအရေးပြောပြီးလောင်ပြီးကျသွားမှာပါအဲ့တော့အပူတလောက်ညင်းတဲ့အပူချင်းကိုခံနိုင်ဖို့အတွက်ကပါလေဆိုလို့ရှိရင်တတ္ထရောတွေ alloys တွေပေါ့နော်အဲ့ဒါတွေကိုတီထွင်နိုင်တယ်အပူချင်းအမြင့်ကြီးခံနိုင်တယ်ပြီးတော့ပို့ပြီးတော့လဲပော့လဲပော့ပါတဲ့ဒီတတ္ထရောတွေကိုအာသူတေသနာလုပ်နိုင်တယ်အများကြီးပါလာပါတယ်နောက်တစ်ခုကကင်မရာပေါ့နော်ကင်မရာနည်းပညာဆိုလို့ရှိလို့ရှိရင်ဒီကင်မရာရိုက်တဲ့CCD ပေါ့နော်မြင်သွားအချက်ကလေးဆိုလို့ရှိရင်အခုဆိုလို့ရှိရင် Euro CCD နဲ့မဟုတ်ဘဲနဲ့ CMOS ဆိုခေါ်တဲ့ Complementary Metal Oxide Semiconductor လို့ခေါ်ပါတယ်။အဲ CMOS CCD အချက်ကလေးကပါလေဆိုလို့ရှိရင်ဒီ Euro နေရနေပြီးတော့ထွက်လာတဲ့ဒီနေမုန်တိုင်း X-ray ရောင်ကြီးပြည့်တဲ့အခါကျရင် Cosmic ရောင်ကြီးတွေကနေပြီးတော့ဒီ Euro CCD ကင်မရာရဲ့မြင်သွားလေးကိုတဖြည်းဖြည်းပြတ်သွားအောင်တဖြည်းဖြည်းချိုးယွင်းသွားအောင်လုံနိုင်ပါတယ်အဲ့တော့အဲ့လိုပြက်မသွားအောင်လုံနိုင်တဲ့ကင်မရာတစ်ခုစထွင်လာပြီပေါ့နော်အဲ့ဒါကို CMOS ကင်မရာလို့ခေါ်ပါတယ်အခုစတုံးနေကြပါပြီအဲ့တော့ဒီ technology တွေမရှိကျလို့ရှိရင်တော့ဒီလောက်တောင်ပူချိန်မြင့်တဲ့နေရာဒီလောက်ဝေးတဲ့နေရာမှာဒီလောက်တောင်မှလင်းထိန်နေတဲ့ဟာကိုတိုင်းထွာဖို့စက်တီတီထွင်နိုင်ဖို့လုံနိုင်ဖို့ဆိုတာကတော့သိပ္ပံနည်းပညာတိုးတက်မှုအများကြီးလိုပါတယ
်ဒီနေ့နဲ့ဒီယူပတွေကပမောက္ခပါကရဲ့ပုံတွင်နဲ့သူရဲ့1958စာလန်မိတ်သူအပြင်လူပေါင်း1,000,000ရဲ့နာမည်တွေပါတဲ့နာမည်ကပြားလေးပါပါသွားတယ်ဆိုတာကိုသင်ပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့မြို့ပညာဌာနကိုဒီမှာပဲရှင်းလာလိုက်ရပြီနောက်တစ်ပတ်မှာတွင်ပြန်ဆက်ကြအောင်နော်